အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ CIA ဒါရိုက်တာမိုက်ပွန်ပီယိုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အမည်ရှင်တင်သွင်းတာနဲ့လက်ရှိ CIA ဒုတိယအကြီးအကဲဂျီနာဟက်စပယ်ကို CIA အကြီးအကဲဖြစ်တဲ့ယာထားဖို့လုပ်နေတာတွေနဲ့ပတ်သက်ပြီး Republican Party ကအထက်လွှတ်တော်အမတ်2ဦးတို့ကြားသဘောထားကွဲလွဲနေပါတယ်။တကယ်လို့ဂျီနာဟက်စပယ်ရဲ့အမည်ရှင်တင်သွင်းမှုကိုလက်ခံအတည်ပြုခဲ့မယ်ဆိုရင်သူမဟာ CIA ရဲ့အနှစ်80သက်တမ်းမှာပထမဆုံးသောအမျိုးသမီးအကြီးအကဲဖြစ်လာတော့မှာပါ။တောင်ကိုရိုလိုင်းနားပြည်နယ်အထက်လွှတ်တော်မှ Lindsey Graham က Mr. Pompeo နဲ့ Hespel တို့နှစ်ဦးစလုံးကိုအထက်လွှတ်တော်ကနေလက်ခံအတည်ပြုနိုင်တယ်လို့ CNN သတင်းဌာနမေးမြန်းကမ်းမှာခန့်မှန်းပြောဆိုပါတယ်။ဒါပေမဲ့ကန်တက်ကီပြည်နယ်အထက်လွှတ်တော်မှ Rand Paul ကတော့ Pompeo ဟာတချို့နိုင်ငံတွေကအာနာရှင်အပြောင်းလဲဖြစ်ဖို့အတွက်အမေရိကန်ကအရေးယူတန်းခတ်တာကိုထောက်ခံကြောင်းပြောဆိုခဲ့ပြီး Hespel ကတော့အကြမ်းဖက်ဝါရဆွဲနဲ့ပတ်သက်ပြီးတန်ရရှိသူတွေကို CIA ကညှဉ်းပန်းနှိပ်စက်အမှဆက်နွယ်နေသူလို့ဆိုပါတယ်။သူအနေနဲ့အထက်လွှတ်တော်မှဒီနှစ်ဦးအတွက်အမည်ရှင်တင်သွင်းမှုကိုဘယ်နည်းနဲ့မဆိုပြည့်အောင်လုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Mr. Pompeo အနေနဲ့မကြသေးခင်ကအလုပ်ဖြုတ်ခံခဲ့ရတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နေရာမှာအစားထိုးဖို့မသင့်တော်ဘူးလို့ပြောတယ်လို့ညှဉ်းပန်းနှိပ်စက်မှုကအမေရိကန်ရဲ့ဆန်မဟုတ်တဲ့အတွက် Gina Hespel လည်းမသင့်တော်ဘူးလို့ပြောပါတယ်။ဒါမဲ့အထက်လွှတ်တော်မှ Graham ကတော့ Hespel ကဒီယာရုအတွက်အရေးချင်းကောင်းကောင်းရှိသူလို့ပြောပါတယ်။